ထိုင်ဝမ်ကျွန်းနားမှာ300ကျပ်စီးရေးလေ့ကျင့်မှုကိုဒီကနေ့စတင်တယ်လို့တရုတ်နိုင်ငံကကြေညာပါတယ်။ထိုင်ဝမ်သမ္မတချာယင်းဝမ်အမေရိကန်အလို့တော်ဥက္ကဋ္ဌကေဗင်မကာတီတို့ ကယ်လီဖိုးနီးယားမှာတွေ့ဆုံခဲ့ပြီးရပိုင်းအကြမ်းမှာပဲအခုလိုတရုတ်ဘက်ကစီးရေးလေ့ကျင့်မှုတွေကိုလုပ်နေပါတာပါ။ထိုင်ဝမ်တီးကြားခွဲထွက်ရေးအုပ်စုနဲ့ပြင်ပအုပ်စုတွေပူးပေါင်းကြံစည်ရန်စတာကိုပြင်းပြင်းထန်ထန်သတိပေးတာဖြစ်တယ်လို့တရုတ်စစ်တပ်ကဖော်ပြပြောဆိုပြီးတော့စစ်ပွဲအတွက်အသင့်ပြင်ထားတဲ့ကင်းလှည့်မှုတွေနဲ့
Taiwan Swat လို့ဆိုတဲ့စီးရေးလေ့ကျင့်မှုတွေကိုစီစဉ်ထားတဲ့အတိုင်းစတင်လိုက်ပြီးလို့ဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ်။ထိုင်ဝမ်ကျွန်းတော်ဝိုက်တရုတ်စစ်သမောရှစ်စီးတိုက်လေရေးလေးစစ်နှစ်စီးကိုတွေ့ရှိခဲ့ရပြီးတော့တချို့တိုက်ရလင်တွေဟာထိုင်ဝမ်ရေးလက်ကြားဗဟိုမြင့်ကိုဖျက်ချော်ခဲ့တယ်လို့